ချမ်းပြည်နယ်မှာမြမတက်မတော်ကဖမ်းဆီးလိုက်တဲ့သတင်းတောက်3ဦးကိုချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့ AI ကနိုင်ငံတကာလူအခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ TNL တအောင်းပလောင်တပ်ဖွဲ့ကပြုလုပ်တဲ့မွေးရစေဝါဖြည့်ဆည်းတဲ့ပွဲကိုတွားရောက်သတင်းယူပြီးအပြန်လမ်းမှာဖမ်းဆီးခံရတာဖြစ်ပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတင်ပြကြင်တာပါ။နိုင်ငံတော်အစိုးရကိုစန့်ကျင်တိုက်နေတဲ့ TNL အကြမ်းဖက်အဖွဲ့နဲ့ဆက်သွယ်ဆောင်ရွက်ပြီးရှမ်းပြည်အရှိမြောက်ပိုင်းနန်းစံမြို့နယ်မြို့သစ်ကြီးရွာကနေပြန်လည်ထွက်ခွာလာကြတဲ့ DVB အကြီးတန်းသတင်းတော့ဦးဝေးနိုင်ဦးပြည့်ဖုံးနိုင်နဲ့အေယာဝတီသတင်းတော့ဦးသိန်းစောတို့ကိုဇွန်လ26ရက်မွန်းလွဲပိုင်းကအစိုးရတပ်ကဖမ်းဆီးလိုက်ပြီးတရားဥပဒေနဲ့အညီအရေးယူသွားမယ်လို့တက်မတော်ကာကွယ်ရေးဦးစည်းချုပ်ယုံကမနေ့ကသတင်းထုတ်ပြန်ခဲ့တာပါသတင်းသမားတွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်ချင်းသာဖြစ်တာကြောင့်တက်မတော်ကအခုလိုဖမ်းဆီးထားတဲ့သတင်းတော့3ဦးကိုချွင်းချက်မရှိအ мян ပြန်လွှတ်ပေးဖို့AI ကိုနိုင်ငံတကာလူအခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ကြောင်း AI ရဲ့ Washington DC ရုံးတောင်ဝန်ကမစ္စတာ G ကူမာက VOA မြန်မာပိုင်းကိုပြောပါလေ
Yeah, Amnesty International is concerned about the arrest of a journalist and the urged Burmese authorities they should be released without any conditions
အခုအဖမ်းခံထားရတဲ့သတင်းတော့ဒီအတွက် AI အဖွဲ့ကြီးကစိုးရိမ်နေခြင်းဖြစ်ရပြီးသူတို့ကိုချင်းချင်းမရှိအ мян ပြန်လွတ်ပေးဖို့မြန်မာအစိုးရအာဏာပိုင်တွေကိုတောင်းဆိုလိုရတယ်။သူတို့တွေဟာသတင်းသမားတွေဖြစ်ကြပါတယ်။နိုင်ငံရေးလှုပ်ရှားသူတွေမဟုတ်ကြပါဘူး။ဒီသတင်းတော့ဒီကိုပြန်လွတ်ပေးခြင်းအပြင်မြန်မာနိုင်ငံမှာသတင်းလွတ်ခွင့်ရှိရဲဆိုတာကိုပြသရမှာဖြစ်ပါတယ်
။ကုလသမဂ္ဂကပြဋ္ဌာန်းထားတဲ့နိုင်ငံတကာမွေးရစေဝါတိုက်ဖြတ်ရေးနေ့ဖြစ်တာကြောင့် TNL တောင်းပလောင်တပ်ဖွဲ့ကလည်းမွေးရစေဝါတွေမီးရှို့ဖျက်ဆီးတဲ့ပွဲကိုနမ်ဆန်ယူနီတဲကသူတို့ရဲ့တပ်မနှစ်နေကြီးမှာပြုတ်လုခဲ့ပြီးတရင်နောက်တချို့ကိုဖိတ်ကြားခဲ့တာဖြစ်တယ်လို့ TNL တပ်ဖွဲ့ရဲ့နိုင်ငံသားဆက်ဆံရေးတာဝန်ခံဘူမူတာပန်လာကပြောပါလေ
။ဒီနိုင်ငံကမွေးရစီဝါတချေချင်းနဲ့မှာကျွန်တော်လည်းဒီ2005-2006ခုနှစ်ခွဲပါကလားဆန်စီရမီတမီစီဝါတို့ကျွန်တော်ကပြုတ်ဖြစ်စီတာပေါ့။ကျွန်တော်စီစဉ်ပေးတာတော့အရာဝတီတရင်ဌာနရဲ့ DVB တရင်ဌာနရဲ့နောက်အလုပ်ကံတရင်ထောက်တွေခမရရှိရောက်လာကြပါတယ်။ဒီမနေ့ကမနေ့ရှင်းနိုင်လောက်မှကျွန်တော်ဌာနစတင်ဖွင့်လိုက်ပါတယ်။ဒီစက္ကန့်3000နီးလောက်ဆက်ရောက်ကြပါတယ်။ဆယ်နိုင်လောက်မှမယူမစူအဖိမရှိဖြစ်သေးပါပဲ။ဆယ်နိုင်လောက်မှကျွန်တော်ရဲ့ဌာနအမစာရုပ်သိမ်းလိုက်ပါတယ်။ဒီအဲ့နောက်ပိုင်းမှာမျိုးမျိုးခွဲပြီးတော့ပြန်ကြတာပါလေ။အဲ့လိုပြန်ကြတဲ့အခါမှာပရမီယာနဲ့ပါတဲ့အားကတော့ဒီသက်သမျိုးနာမှာဒီမြောက်တမတော်ဘက်ကသတိပြုတော့သတိပါမျိုးထုံရပါတယ
်အခုလိုသတင်းနောက်သုံးဦးကိုဖမ်းဆီးလိုက်တာဟာမီဒီယာကိုတားဆီးပိတ်ပင်တဲ့သဘောဖြစ်ကြောင်းနဲ့ TNL အဖွဲ့နဲ့လူလူကြားအဆက်အသွယ်ပိုပြတ်သွားအောင်တမတော်ကလှုံ့ဆော်လာတာတွေ့ရကြောင်းဘုံမူတာပန်နာကသုံးသပ်ပါတယ
်မြန်မာတမတော်နဲ့မြန်မာဆွေရကဒီလူထုနဲ့ကျွန်တော်တို့ကြားကိုဆက်သွယ်ရေးဖြစ်တော့ဖို့ကြိုးပမ်းနေတယ်လုပ်နေတယ်ဆိုကျွန်တော်အဲ့ဒါကျွန်တော်နားလေပါတယ်ကျွန်တော်စီလာမိမဲ့လည်းဒါကျွန်တော်တို့ကလုပ်တာမဟုတ်ဘူးသူရဲ့မီဒီယာလုပ်ငန်းကိုပဲသူနာလုပ်တာဖြစ်တဲ့အတွက်သူတို့ကလည်းတန်ဖိုးပြဖို့လိုအပ်ပါတယ
်ရှမ်းပြည်နယ်နမ်ဆန်တီဘောကာလန်ဖျားကြီးကြီးရွာနားမှာတီဘောဘက်ကမောင်းလာတဲ့ Land Cruiser အမျိုးအစားနဲ့ Wish အမျိုးအစားမတင်ငါဝဲလိုင်စင်မဲ့မော်တော်ယာဉ်နှစ်စင်းကိုတွေ့ရှိစစ်ဆေးရခဲ့ရကတန်နယ်လီအဖွဲ့နဲ့ဆက်သွယ်ပြီးပြန်လည်ထွက်ခွာလာတဲ့ DVB သတင်းတောက်နဲ့ ARD သတင်းတောက်တို့ကိုတမတော်ကဖမ်းဆီးခဲ့တာဖြစ်ပါတယ်သူတို့ကိုတရားဥပဒေနဲ့အရေးယူနိုင်ဖို့လာရှိုးမြို့နယ်ရဲစခန်းကိုလွှဲပြောင်းထားကြောင်းတမတော်ကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ